မင်္ဂလာပါရှင်အခုအမေရိကန်ပြည်ထောင်စုတဝန်းမှာလူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ကျမတို့ဒီအနီးကပ်စောင့်ကြည့်နေတဲ့ VOA မြန်မာပိုင်း Editor ဦးကျော်စန္ဒာကိုကျမတို့ဆက်သွယ်မေးမြန်းခဲ့အစီအစဉ်တင်ဆက်ပါပါရှင်မင်္ဂလာပါအင်ကန
်မင်္ဂလာပါမင်းရင
်ဟုတ်ကဲ့အင်ကန်ရေခုဆိုရင်ဒီအမေရိကန်ပြည်ထောင်စုတဝန်းဖြစ်နေတဲ့ဆန္ဒပြပွဲတွေကဒီသတင်းပတ်မှာတော့ပေါ့နော်ငြိမ်းငြိမ်းချမ်းချမ်းဖြစ်လာပြီဆိုတာတွေ့ရပါတယ်ဒီ George Floyd တိုက်ဆုံမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီဖြစ်လာတဲ့ဆန္ဒပြပွဲတွေကနေပြီးတော့အခုဆိုရင်ဒီမိုကရက်တစ်ဒီအောက်လွှတ်တော်အမတ်တွေကနေပြီးတော့ရဲတပ်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းတွေကိုတင်သွင်းဖို့လဲပြင်ဆင်နေတယ်တင်သွင်းမဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အငယ်ထူးခြားချက်တွေကိုပြောပြပါရှင
်ဟုတ်ကဲ့ရဲတပ်ဖွဲ့ကိုပြုပြင်ထိန်းသိမ်းဖို့လုပ်တာဟာအောက်ခြေမှာလဲပဲတချို့မြို့နယ်တွေမှာမင်းနပိုလစ်မြို့တို့ဘာလို့မှစလုပ်နေကြပါလဲအခုကဒီဘဟုဖြစ်တဲ့ဒီတော်စုထွက်တော်အောက်ထွက်တော်မှာစတင်တင်သွင်းမဲ့ကိစ္စဟာတော်တော်အရေးကြီးတဲ့ကိစ္စဖြစ်ပါတယ်အဓိကကတော့ဒီရဲကိုထိန်းချုပ်ဖို့ဖြစ်ပါတယ်ရဲတွေဟာလူတွေကိုဖမ်းဆီးရနေရမှာသူတို့ကဘာဒီကင်မရာကိုကန်တာထဲမှာကင်မရာတက်ထားမယ်မှတ်တမ်းတီမီဖြည့်ရမယ်ဘယ်သူလုံလဲတကယ်သူတို့အကြောင်းပြချက်ကမှန်ရဲ့လားသူတို့ဖန်ရဲ့အကြောင်းကနောက်တော့ကားထဲမှာလည်းပဲမှတ်တမ်းတင်ကင်မရာကိုဖွင့်ထားရမယ်ဒါရီကမလုံမနေရမတ်အဲ့ဒီမျိုးဥပဒေမှာပြဋ္ဌာန်းမယ်လို့ဆိုပါတယ်ဒါအပြင်ဝရမ်းမပါဘဲနဲ့တကားကိုရုတ်တက်ခောက်ပြီးတော့ထင်းသူတို့ဝင်ဖမ်းလို့မရဘူးဒီလိုရတွေကိုလုတ်ရင်တာနိုင်ငံသားအခွင့်အရေးချုပ်ဖောက်မှုဖြစ်တယ်ဆိုပြီးတော့အရေးယူခံမယ်စသဖြင့်ပေါ်လာတာအသေးစိတ်ချင်းသူတို့ဥပဒေမှာတော့ရေးထားမှာဖြစ်ပါတယ်ဒီဥပဒေကိုမလိုက်နိုင်ရင်ဒီစီမင်းစည်းကမ်းတွေကိုမလိုက်နိုင်ရင်ရက်တော့ဖွဲ့ကိုဘ ਹੁ အစိုးရရဲ့ဘတ်ဂျက်ထောက်ပံ့နေမှုကိုရပ်ဆိုင်မယ်အဲ့ဒီတပ်ကိုအဲ့ဒီတိုင်းကိုသူတို့ပြဋ္ဌာန်းမယ်ဆိုတာသိရပါတယ်ခင်ဗျာအဲ့ဒီမှာအစိုးရထားရဆိုတာသိရပါတယ်အဲ့ဒီ
ဟုတ်ကဲ့အဲ့တော့အောက်လွှတ်တော်မှာအခုလို့ဒီရဲတပ်ဖွဲ့ဆိုင်ရာဥပဒေပြုပြင်ပြောင်းလဲမဲ့ဥပဒေချမ်းတင်သွင်းမှာတော့ဟုတ်ပါပြီအကဲ Republican နေကြီးစိုးထားတဲ့အထက်လွှတ်တော်မှာကောဒီဥပဒေချမ်းကိုထောက်ခံမဲ့အလားအလာဘယ်လိုရှိမလဲရှင်
ဟုတ်ကဲ့အဲ့ဒါမီဒီယာမီးခွန်းဖြစ်ပါတယ် Republican နဲ့ Democrat တွေကတော်လေးအပြိုင်ဆိုင်ဖြစ်နေတယ်တချို့သော Republican အမတ်တွေကဘယ်လိုပြောနေကြလဲဆိုတော့ရဲဥပဒေကိုပြင်ဆင်တဲ့ဥပဒေကြောင့်သူတို့ Republican Party ကသိကြရေးဆွဲမယ်အဲ့လိုလုပ်ကြကြတယ်ဒါပေမဲ့တချို့သောအထင်အဓိကတစ်ခုကတော့ Mitt Romney လို့အထင်ကြီး Republican အမတ်တယောက်ကတော့ဆန္ဒပြပွဲကိုစုကြိုင်သွားပြီးတော့ပါဝင်ခဲ့တာတွေ့ရတယ်ဆိုတော့အဲ့လိုတချို့ကတော့သူတို့ဒီဥပဒေကြောင့်ကိုလက်ခံမဲ့ဘက်ကပါလာလိမ့်မယ်ထင်ပါတယ်သို့တော်လည်းပဲသူတို့လွတ်တော်မှာအခြေတင်လည်းပဲတော်တော်ပြောရလိမ့်မယ်ကိစ္စဖြစ်မယ်ထင်ပါတယ်အဲ့ပြီးတော့မှအဖြေထွက်လာမှာပါခင်ဗျာအ
ဲ့တော့ချိန်ထဲမှာပဲပေါ့နော်ဒီဆန္ဒပြပွဲတွေကိုကင်တွယ်တဲ့ဒီသမရထရန့်ရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့တော်လေးဝေဖန်မှုတွေရှိပါတယ်ဆိုတော့ကအခုဆန္ဒပြပွဲတွေကနေလာမဲ့နိုဝင်ဘာမှာကျင်းပမဲ့သမရရွေးကောက်ပွဲကဘယ်လိုရိုက်ခတ်မှုတွေရှိနိုင်မလဲရှင
်ဒီလူတွေကဒေါ်နယ်ထရန့်ရဲ့ကင်တွယ်ပုံကိုမနှစ်သက်တာတော်တော်များပါတယ်အဲ့ဒါကြောင့်လည်းဒေါ်နယ်ထရမ့်ကိုလူကြိုက်များမှုနှုံတာတော်လေးကြာဆင်းသွားတယ်ဆိုတော့ဒီသုရေသနာစစ်တမ်းတွေမှာတွေ့ရပါတယ်ပြီးခဲ့တဲ့လကခုနှစ်ရာခိုင်နှုန်းကြာဆင်းခဲ့တယ်ဒီလမှာဆိုဘယ်လောက်ထိကြာဆင်းလာမလဲမသိဘူးရာခိုင်နှုန်း30ကျော်ရောက်လောက်ထိပဲသူသလုတ်တာတွေကိုတခြားကြိုက်ကြတယ်တခြားကိစ္စတွေပါအပါဘူးလို့ပြောတာတွေရှိပါတယ်ဒါပေမဲ့ရွေးကောက်ပွဲကိုအခုလောလောဆယ်မှာဘယ်လောက်ရိုက်ချက်လာမလဲဆိုတော့အဲ့ဒီဟန်နဲ့ကြီးလို့အတိအကျမရသေးပါဘူးဒေါ်နယ်ထရမ့်ဘက်ကတော့စီးပွားရေးကောင်းအောင်လုပ်နိုင်တာနဲ့သူအဓိကရွေးကောက်ပွဲမှာသူထောက်ခံမှုအောင်လုံးဝမထင်ပါနဲ့
အဲ့တော့ဆန္ဒပြပွဲတွေရဲ့ရှေ့ဆက်အလားလာရောသူတို့ပိုပြီးပြင်းထန်လာမလားဒါမှမဟုတ်ငြိမ်သက်သွားမလားအကဲဘလို့ဖြစ်လာမလဲရှင
်ဒီပြဿနာမှာအဓိကအခြေခံအကြောင်းရင်းတစ်ခုရှိပါတယ်အခြေခံအကြောင်းရင်းကြီးနံပါတ်တစ်ခုကတော့ social justice မရှိတာပေါ့ social injustice ပေါ့လူမှုရေးတရားမျှတမှုဒဏ်လူမှုမရှိတာလူမဲ့ရေးဆိုလို့ရှိရင်အနှင်ခံရတဲ့တချို့ရပ်ွက်တွေလူမဲ့စင်းရဲသားရပ်ွက်တွေကိုရဲတွေကတိုက်ကြည့်မဆိုင်တာလူမဲ့တွေကညသောအဖြစ်သိပြီးတော့လူမှုအဆိုင်ဝိုင်းမှာကိုနေရချုံနေခံရတာတွေတချို့ဒေသတွေမှာတော်တော်များများရှိရဲ့ဒီ social injustice ကိုသူတို့ဖယ်ရှားဖို့လုပ်ရမယ်ဒါလူအဆိုင်ဝိုင်းရဲ့ဆန္ဒတွေပူပေါင်းပေါင်းမှုကအများကြီးလိုတယ်တော်တော်ချက်ချင်းပဲကိစ္စပါဒုတိယကိစ္စတစ်ခုကတော့ economic disparity လို့ခေါ်တဲ့စီးပွားရေးမညီမျှမှုဖြစ်ပါတယ်တချို့ Minneapolis မှာဆိုရင်စုပြည်သားစီးရင်စရာတွေကိုကြည့်ရင်ဥပိုင်းအိမ်ပိုင်းနဲ့နေနိုင်တဲ့လူ90ရာခိုင်နှုန်းတော်ရောဟာအဖြူတွေဖြစ်ပြီးတော့လူမဲ့ရဲ့ဥပိုင်းအင်တန်ရှက်ဆို20ရာခိုင်နှုန်းသာသာလောက်ပဲရှိရဆိုရင်တွေ့ရပါတယ်။စုကြုံနေမြင့်ပွားဟလွန်းလာရဲ့စောစောကပြောတယ်လူမှုရေးတရားမမျှတမှုဒီပြဿနာနှစ်ခုကတော့အခြေခံအကြောင်းရင်းတွေပါ။ဆိုတော့အခုလိုဥပဒေပြူရာတို့ဘာတို့ဘလောက်ရဲ့ရဲ့အပြုမှုကိုဘလို့ထိန်းသိမ်းနိုင်ဒီပင်ဖြစ်စေစောစောကပြဿနာကြီးနှစ်ယောက်ကိုဖြစ်စင်းဘွားတော့ဆက်လက်ပြီးတော့ရှုပ်ရှားကြလိမ့်မယ်ညွန်ကန်ကြလိမ့်မယ်ထင်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်အကဲ
။ဟုတ်ကဲ့ကျေးဇူးပါမင်းကြီး။